မင်္ဂလာညနေခင်းပါရှင်2019ခုနှစ်မတ်လ4ရက်တနင်္လာနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမကတော့ဆုမြတ်ပါပါရှင်အမေရိကန်ပြည်ထောင်စုအဲလဘားမားပြည်နယ်မှာ42မောင်းကြောင့်23ယောက်ထပ်မင်းသေဆုံးသွားပါတယ်မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာ73တန်းကျော်ဖို့တန်ဖိုးရှိတဲ့မွေးရည်ဆေးပြား10တန်းကျော်ကိုဖမ်းဆီးမိလိုက်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင်
အခုညနေခင်းဆက်ပြီးတော့နာဆင်ရမယ့်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေရဲ့လုပ်ငန်းဆောင်ရွက်မှုတွေကိုလေ့လာတဲ့အစီရင်ခံစာတစ်စောင်နဲ့ပတ်သက်လို့ညီမြချင်းမြန်မာရဲ့ဦးဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကအခုလိုသုံးသပ်ပါတယ
်။နိုင်ငံရေးရာ sensitive ဖြစ်တဲ့အကြံပြုချက်တွေတော့မပါဘူး။အတိအကကလွှတ်တော်ရဲ့အခမ်းကဏ္ဍဖြစ်တဲ့ဥပဒေပြုရေးနောက်ကအစိုးရကိုပြန်လည်ပြီးတော့ထိမ့်ညီရေးပြီးလို့ရှိရင်လွှတ်တော်ကိုယ်စားလှယ်တွေရဲ့အရေးသွေးတိုးတက်ရေးအတွက်အကြံပြုတာဖြစ်တဲ့
ကုလဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့ဒီတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်လုပ်ငန်းဆောင်ရွက်မှုအစီရင်ခံစာအကြောင်းကိုနှာစင်ကြရမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေကြောင့်ထွက်ပြေးကြတဲ့ရွာသားတွေအနည်း17ယောက်ပျောက်ဆုံးနေတာ၄ရက်မြောက်ဖြစ်လာနေတဲ့အကြောင်းတနင်္သာရီတိုင်းအတွင်းကဝင်ကြီးချုပ်နဲ့အစိုးရအဖွဲ့အပေါ်အဂရိလိုက်စားမှုနဲ့စစ်ဆေးနေတဲ့အခြေအနေတွေကိုဆက်သွယ်မေးမြန်းထားတာနားဆင်ရမှာဖြစ်တယ်လို့ဟွာဝေတရုတ်မိုဘိုင်းဖုန်ညီလာခံအကြောင်းကိုလည်းပြောပြပေးသွားမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အဲလဘားမားပြည်နယ်မှာတနင်္ဂနွေနေ့တုန်းကအင်အားဖြင့်42မောင်းတွေတိုက်ခတ်မှုကြောင့်23ယောက်ထပ်မင်းသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။ရာသီဥတုဆိုးဝါးနေချိန်မှာ42မောင်းနှစ်ခုထဲမင်းတိုက်ခတ်ခဲ့တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။အဲလဘားမားပြည်နယ်မြို့တော်ရဲ့အရှေ့ဘက်65ကီလိုမီတာလောက်မှာရှိတဲ့ဘော်ဂတ်မြို့မှာအင်ဂျင်အများအပြားပျက်စီးသွားတယ်လို့လီမျိုးနဲ့အရေးပေါ်စီမံခန့်ခွဲရေးဌာနပြောခွင့်ရသူကပြောပါရယ်မျိုးနဲ့တစ်ခုလုံးမှာအပြက်စီးတွေကြားအသက်ရှင်နေနိုင်သူတွေကိုအရေးပေါ်ကယ်ဆယ်ရေး150လောက်ကလိုက်လံရှာဖွေနေကြပါရယ်တည်ဆုံးသူအရေးအတွက်ပိုများလာနိုင်တယ်လို့အပြက်အစီးအပိုင်းစားတွေလွင့်ဆင်မဲ့အန္တရာယ်ကြောင့်ညာလုံးပေါက်ရှာဖွေရေးတွေကိုရပ်ထားခဲ့ရတယ်လို့မျိုးနဲ့ရဲတာဝန်ရှိသူ J Jones ကပြောပါရယ်အဲလဘားမားပြည်နယ်အုပ်ချုပ်ရေးမှူး KIV ကအရေးပေါ်အခြေအနေထုတ်ပြန်ထားပါရယ်ပြင်းထန်တဲ့ရာသီဥတုအခြေအနေနဲ့ရင်ဆိုင်နေရတဲ့အရှေ့တောင်ပိုင်းပြည်နယ်တွေမှာအလဘားမား၊ဂျော်ဂျီယာ၊ဖလော်ရီဒါနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်တွေမှာတနင်္ဂနွေနေ့တုန်းက42မောင်းသတိပေးချက်တော်တော်များများအမျိုးသားမိုးလေဝသဌာနကထုတ်ပြန်ထားပါတယ
်။ Syria နိုင်ငံကစစ်သွေးကြော်တွေနောက်ဆုံးခြေကုပ်ယူပြီးတော့ခုခံကာကွယ်နေတဲ့နေရာကိုတိုက်နေတာဟာအခုဆိုရင်300မြောက်ရှိသွားပြီဖြစ်ပြီးတော့မသိနိုင်သေးပဲဖြစ်နေပါတယ်။အခုလိုကြန့်ကြာနေတာဟာအဲ့မှာနောက်ထပ်ရဲသားတွေရှိနေပြီးတော့ ISC ကအဲ့ဒီရဲသားတွေကိုလူသားတိုင်းသဖွယ်အသုံးပြုနေတာကြောင့်ဖြစ်တယ်လို့အမေရိကန်ကျောင်းနောက်ခံပေးထားတဲ့ SDF တပ်ဖွဲ့တွေကပြောလိုက်ပါတယ်။ ISC ကဘာဂူးစ်မှာရှိတဲ့ရဲသားတချို့ကိုလူသားတိုင်းသဖွယ်အသုံးပြုနေတာကြောင့်ထိုးစစ်တွေကိုအရှိန်လျှော့ထားရတယ်လို့ SDF တပ်ဖွဲ့ရဲ့ပြောခွင့်ရမူစတာဖာဘာလီကတနင်္ဂနွေနေ့က Twitter ကနေကြေညာပါတယ်။စစ်စင်ရေးတွေကိုအရှိန်လျှော့ချလိုက်တာကသိကြမှာမဟုတ်ဘူးလို့တတိပေးထားပေမဲ့လည်းအရသားတွေထိခိုက်မှုမရှိဘဲအဲ့ဒီကနေထုတ်လို့ရအောင်ဘာတွေလှုပ်ထားတယ်ဆိုတာကိုတော့သူကပြောမသွားခဲ့ပါဘူး SIS နောက်ဆုံးထိန်းချုပ်ထားတဲ့နေရာကိုပြန်သိမ်းယူဖို့လုပ်နေတဲ့တိုက်ပွဲကမကြခင်မှာပြီးဆုံးတော့မှဖြစ်တယ်ဆိုတာကိုအခိုင်အမာပြောနိုင်တယ်လို့သူက Twitter မှာရေးပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာအင်ဂျီရော်နဲ့ဒီတရားရေးဌာနကတာဝန်ရှိသူတွေအပါအဝင်သမ္မတဒေါ်နယ်ထရမ့်နဲ့ဆက်နွယ်နေသူအယောက်60နဲ့ပတ်သက်တဲ့အချက်အလက်တွေကိုအောက်လွှတ်တော်တရားရေးကော်မတီကတောင်းဆိုဖို့အစီအစဉ်နေပါတယ်။2016သမ္မတရွေးကောက်ပွဲမှာရုရှားနဲ့ထရမ့်စီးရင်တာဝန်ရှိသူတွေပူးပေါင်းကြံစည်ခဲ့မှုရှိမရှိနဲ့တရားရေးဆိုင်ရာဆောင်ရွက်မှုတွေအပေါ်သမ္မတထရမ့်နှောက်ယှက်မှုရှိမရှိတို့ကိုလွှတ်တော်ဘက်ကစုံစမ်းနေမှုရဲ့တစိတ်တပိုင်းအဖြစ်နဲ့အခုလိုဆောင်ရွက်တာဖြစ်ပါတယ်။သမ္မတထရမ့်ရဲ့သားအကြီးဆုံးဒေါ်နယ်ထရမ့်ဂျူနီယာအပြင်နိုင်ငံတကာထရမ့်စီးပွားရေးလုပ်ငန်းတွေရဲ့ဗန်နာရေးမှူးချုပ်Alan Weisselberg တို့နဲ့ဆိုင်တဲ့စာရွက်စာတမ်းတွေကိုလွှတ်တော်ကစစ်ဆေးခြင်းနဲ့လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌ Jared Nadler က ABC ရုပ်သံနဲ့မေးမြန်းခန်းမှာပြောကြားခဲ့တာပါသမ္မတအနေနဲ့အာဂရိလိုက်စားမှုအလွဲသုံးစားမှုအပြင်ဥပဒေကြောင်းအရဆောင်ရွက်မှုတွေကိုဟန်တာနှောက်ယှက်မှုရှိမရှိစစ်ဆေးခြင်းနဲ့လို့သူကပြောပါတယ် Trump အနေနဲ့သမ္မတတက်တန်းတန်းဆောင်တဲ့နှစ်နှစ်အတွင်းမှာတရားရေးဆိုင်ရာဆောင်ရွက်မှုတွေမှာအဟန့်တားလုပ်ခဲ့တယ်လို့သူယုံကြည်တဲ့အကြောင်းလည်းပြောပါရယ်လောလောဆယ်အထောက်အထားမပြနိုင်သေးပေမဲ့တေချာစုံစမ်းမှုတွေကိုစလုပ်တော့မယ်လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌနက်ဒလာကပြောကြားခဲ့တာဖြစ်ပါရယ်သမ္မတထရမ့်ရဲ့ပုဂ္ဂိုလ်ရေးအကျိုးတော်ဆောင်တယောက်အဖြစ်နှစ်ရှည်လုပ်ခဲ့သူမိုက်ကယ်ကိုဝင်ကပြီးခဲ့တဲ့သတင်းပတ်လွှတ်တော်ကြားနာပွဲတွေအတွင်း ဥပဒေချိုးဖောက်တဲ့လုပ်ရက်တွေသမ္မတထရမ့်လုပ်ခဲ့တယ်လို့လွှတ်တော်အမတ်တွေကိုပြောကြားထွက်ဆိုခဲ့ပြီးတဲ့နောက်မှာအခုလိုစုံစမ်းမှုတွေကိုစတင်လှုပ်ဆောင်လာတာဖြစ်ပါတယ်
။ Venezuela တိုက်ခန့်ကောင်းဆောင် Juan Guaido ဟာ Latin America မဟာမိတ်နိုင်ငံတွေကိုတွားရောက်ပြီးတဲ့နောက်ဒီကနေ့မှာ Venezuela နိုင်ငံကိုပြန်မာဖြစ်ပြီးတော့ Venezuela ပြည်သူတွေကိုလည်းသူပြန်မဲ့အခြေအနေကိုကြိုက်ပြီးတော့လမ်းတွေပေါ်ကိုထွက်ကြဖို့ကိုပြောကြားလိုက်ပါတယ်။ Guaido က Ecuador နိုင်ငံကနေမပြန်ခင်တနေ့ကနေနေ့ကသူ့ရဲ့ Twitter စာမျက်နှာမှာအဲ့လိုရေးလိုက်တာဖြစ်ပြီးတော့သူ့ကိုထောက်ခံသူတွေအနေနဲ့လည်းဆန္ဒပြပွဲတွေဘယ်မှာလုပ်မယ်ဆိုပြီးပြောတာတွေကိုတေချာစောင့်ကြည့်ဖို့ပြောလိုက်ပါတယ်။ Guaido ဟာ Caracas မြို့တော်ကိုဒီကနေ့မှရောက်မယ်လို့ခန့်မှန်းနေကြပြီးတော့သူ့အနေနဲ့ပြန်ရောက်လာတဲ့အချိန်မှာလည်းအဖန်ခံရဖို့မျှော်လင့်ကြောင်းပြောပါတယ်။ရွေးကောက်ပွဲမှာမဲမတော်မမှုတွေကြောင့် Guaido ကသူ့ရဲ့လွတ်တော်ဥက္ကဋ္ဌအာဏာကိုသုံးပြီးဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတမဒူရိုဟာတရားမဝင်ဘူးလို့ကြေညာခဲ့ပြီးသူ့ကိုယ်သူလည်းယာယီသမ္မတအဖြစ်ကြေညာခဲ့တာဖြစ်ပါတယ်။ American ပါဝင်ခြားနိုင်ငံ50ကျော်ကသူ့ကိုဟို Venezuela နိုင်ငံရဲ့ယာယီသမ္မတအဖြစ်အသိမှတ်ပြုထားပါတယ်။ပြီးခဲ့တဲ့ဘက်ကတော့ Guaido ဟာ American ဒုသမ္မတ Mike Pence အပါအဝင်တခြားဒေသတွင်းခေါင်းဆောင်တွေနဲ့ Colombia နိုင်ငံဘိုဂိုတာမြို့တော်မှာတွေ့ဆုံခဲ့ပြီးတော့အဲဒီနောက်တော့သူဟာ Brazil နဲ့ Paraguay နိုင်ငံတွေကိုသွားရောက်ခဲ့တာဖြစ်ပါတယ်။ American ကတော့ပြီးခဲ့တဲ့တောက်ချန်က Venezuela ရဲ့ထိပ်တန်းလုံခြုံရေးတာဝန်ရှိသူ6ဦးကိုရေးယူပိတ်ဆို့မှုတွေလုပ်လိုက်သလိုဒါဇင်နဲ့ချီတဲ့တခြားထိပ်တန်းအာဏာပိုင်တွေကိုလည်း Visa ရုပ်သိမ်းတာတွေလုပ်ပြီးတော့ PR တွေဆက်ပေးလိုက်ပါတယ်ခင်ဗျာ။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာ73သန်းကျော်ဖို့တန်ဖိုးရှိတဲ့မွေးရဆေးပြား10သန်းလောက်ကိုဖမ်းမိတယ်လို့ရဲတပ်ဖွဲ့ကပြောပါရယ်အခုစနေတနင်္ဂနွေရုံးပိတ်ရက်တွေအတွင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်တွေမှာမက်သဖက်တမင်းစိတ်ကြွဆေးပြားတွေကိုဖမ်းမိခဲ့တာဖြစ်ပါတယ်မောင်တော်မြို့နယ်ဝေသာလီကျေးရွာမောင်တော်အငူမော်သွားတဲ့ကားလမ်းဘေးမှာမလ2ရက်နေ့ကရထားတဲ့ကားကြစင်းဘေးမှာဒီယူသူစိတ်ကြွဆေးပြား၉သန်းနီးပါးကိုရှာဖွေသိမ်းဆည်းမိတယ်လို့မြန်မာနိုင်ငံမူရဲ့ဆေးဝါးနှိမ့်နှင်းရေးနဲ့ထိန်းချုပ်ရေးဗဟိုကော်မတီကသတင်းထုတ်ပြန်ထားပါတယ်။မတင်ကားသူအသက်32နှစ်အရွယ်အမျိုးသားတစ်ယောက်ကိုလည်းဖမ်းဆီးထားတယ်လို့သတင်းထဲမှာပြောပါတယ်။မလ2ရက်နေ့ကပဲဒီမကွေးတိုင်းဒေသကြီးငဖဲမြို့နယ်ထဲမှာကားကြစင်းပေါ်ကနေပြီးတော့တသန်းခွဲနောက်ထပ်စိတ်ကြွဆေးပြား1သန်းခွဲနီးပါးဖမ်းမိခဲ့ပါတယ်။ကားပေါ်ပါလာတဲ့မတင်ကားသူသောဦးကိုဖမ်းဆီးထားတယ်လို့မြန်မာနိုင်ငံမူရဲ့ဆေးဝါးနှိမ့်နှင်းရေးနဲ့ဒီထိန်းချုပ်ရေးဗဟိုကော်မတီကထုတ်ပြန်တဲ့သတင်းမှဖော်ပြပါရယ်အခုနှစ်အတွင်းမှာမြန်မာနိုင်ငံမှာဖမ်းမိတဲ့မူရဲ့ဆေးတွေထဲမှာပမာဏအများဆုံးဖြစ်တယ်လို့မောင်တော်ဒေတာဖက်မှမိတဲ့ဖမ်းမိသမျှထဲမှာအများဆုံးဖြစ်တယ်လို့ရဲမှူးကြီးဝင်းကူကူရဲ့အပြောကို AFP သတင်းမှကိုးကားဖော်ပြထားပါရယ်အခုဖမ်းမိတဲ့မူရဲ့ဆေးပြားတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမှောင်ခိုကူးမဲ့ဆေးပြားတွေဖြစ်ပုံရပါရယ်ဒီမြန်မာနိုင်ငံမှာမက်သဖက်တမင်းစိတ်ကြွဆေးပြားအများဆုံးထုတ်လုပ်နေတာကတော့ဒီမြန်မာနိုင်ငံမှာဖြစ်ပြီးတော့စိတ်ကြွဆေးပြားတွေကိုတောင်ကိုရီးယားဂျပန်ဩစတြေးလျနိုင်ငံတွေအထိတရားမဝင်ခိုးထုတ်နေတာပါဆေးရေးပဋိပက္ခတွေရှိနေစေဖြစ်တဲ့ရှမ်းပြည်နယ်ထဲမှာစိတ်ကြွဆေးပြားတွေကိုအများဆုံးထုတ်လုပ်နေပါတယ
်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားကြားနျူကလ িয়ার အရေးစစ်ဆေးမှုတွေလမ်းကြောင်းမှာပေါ့အများဆုံးပြန်ရောက်အောင်တက်တက်ကြွကြွလှုပ်ဆောင်သွားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒီကနေ့မှပြောလိုက်ပါတယ်ဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့သမ္မတဒေါ်လာထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းတို့ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲမောင်မြင်ခဲ့တာနဲ့ပတ်သက်ပြီးဒီကနေ့ဆိုးမှချင်းပါတဲ့မျိုးသားလုံခြုံရေးကောင်စီစည်းဝေးမှာတောင်ကိုရီးယားရဲ့တန်တမာရေးမဟာဗျူဟာအကြောင်းသမ္မတမွန်ဂျေအင်းကပြောဆိုဆွေးနွေးတော့တာပါဆွေးနွေးပွဲမှာအထူးရေးကြီးတဲ့အောင်မြင်မှုတွေရရှိခဲ့တယ်လို့သူမြင်တဲ့အကြောင်းပြောဆိုပြီးသမ္မတထရမ့်ကိုချီးကျူးခဲ့လို့နောက်အနာဂတ်မှာသဘောတူညီချက်ရမယ်လို့မျှော်လင့်တဲ့အကြောင်းလဲတောင်ကိုရီးယားသမ္မတကပြောပါတယ်သမ္မတတော်ထရမ့်ကတော့ဗီယက်နမ်မှာထိပ်သီးဆွေးနွေးပွဲချင်းပါနေချိန်သူ့ကိုဝေဖန်ထိုးနှက်ပြောဆိုခဲ့တဲ့သူ့ရဲ့ကိုယ်ရေးရှင်နေဟောင်းမိုက်ကယ်ကိုဟန်ကိုလွှတ်တော်ရှေ့ထွက်ဆိုဖို့ဒီမိုကရက်ဘက်ကဆုံးဖြတ်ခဲ့တာကိုဝေဖန်ပြီးတော့ဒီလောက်ရကြောင့်မြောက်ကိုရီးယားအရေးစိစက်မှုမောင်မြင်ခဲ့တာဖြစ်နိုင်တယ်လို့တနင်္ဂနွေနေ့က Twitter ကနေရေးပါတယ်အင်မတန်အရေးကြီးတဲ့ထိပ်သီးဆွေးနွေးပွဲကျင်းပနေချိန်မှာပြစ်မှုကျူးလွန်ထားတဲ့လိန်ညာလေဖျားသူတယောက်ကိုအသုံးချပြီးလွှတ်တော်ရှေ့မှောင်မေးခွန်းနဲ့မေးဖို့ဆုံးဖြတ်ခဲ့တာဟာအမေရိကန်နိုင်ငံရေးရဲ့နှိမ့်ကြတဲ့လောက်ရတစ်ခုအဖြစ်သမ္မတထရမ့်ကဝေဖန်ပါတယ်ရှင်းနေအောင်ကိုဟင်ရဲ့ထွက်ဆိုချက်တွေကနျူကလ িয়ার အရေးညှိနှိုင်းမှုတွေအပေါ်ဘယ်လိုတက်ရောက်ခဲ့လဲဆိုတာကိုသမ္မတထရမ့်ကတော့တိုက်ရိုက်ပြောဆိုခဲ့ခြင်းတော့မရှိပါဘူး။သမ္မတတရောက်နိုင်ငံသားမှရောက်နေတဲ့အချိန်ဒီလိုလောက်ရက်မျိုးတွေအရင်ကမရှိခဲ့ဘူးတဲ့အကြောင်းနဲ့ဒါဟာရှက်ဖွယ်လောက်ရက်ဖြစ်တယ်ဆိုပြီးတော့သမ္မတထရမ့်ကပြောလိုက်ပါတယ်ခင်ဗျာ။
အမေရိကန်နဲ့တောင်ကိုရီးယားနှစ်ဆင်လုပ်တဲ့နှစ်နိုင်ငံပူးတွဲစစ်ရေးလေ့ကျင့်မှုကိုရက်ဆိုင်လိုက်ပြီလို့အမေရိကန်ပြည်ထောင်စုကကြေညာလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ယာယီဝန်ကြီးပက်ထရစ်ရှန်နဟန်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဂျွန်ကျုံဒူးတို့စနေနေ့တုန်းကဖုန်းနဲ့ဆက်သွယ်စကားပြောပြီးတော့နှစ်နိုင်ငံကတပ်ဖွဲ့ဝင်အများအများပါဝင်တဲ့ပူးတွဲစစ်ရေးလေ့ကျင့်မှုကိုရက်ဆိုင်ဖို့ဆုံးဖြတ်ခဲ့ကြတယ်လို့ပက်တင်ဂွန်စစ်ဌာနချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်ကြားဆက်ပြီးတော့နီနီကက်ကက်ပူးပေါင်းဆောင်ရွက်သွားဖို့သဘောတူညီခဲ့ကြတယ်လို့လည်းပြောထားပါတယ်။နောက်ပိုင်းကျရင်ဒီနှစ်နိုင်ငံကြားမှာကြီးမားကျယ်ပြန့်တဲ့စည်ရေးလေ့ကျင့်မှုတွေအစားအသေးစားစည်ရေးလေ့ကျင့်မှုတွေတက်ဆိုင်တဲ့စည်ရေးလေ့ကျင့်မှုကိုစစ်စည်ရေးကိုအာရုံစိုက်တဲ့လေ့ကျင့်မှုမျိုးကိုပဲလုပ်တော့မှာဖြစ်ပါတယ်။တိုက်ရင်အားထောင်ချီပါဝင်တဲ့ပူးတွဲစည်ရေးလေ့ကျင့်မှုတွေကအကုန်ကျများလွန်းတယ်လို့ဒမရဒေါ်နယ်ထရမ့်ကမကြာခဏပြောခဲ့ဘူးပါတယ်။အခုလိုကြီးကျယ်တဲ့ပူးတွဲစည်ရေးလေ့ကျင့်မှုကြီးကိုအမေရိကန်နဲ့တောင်ကိုရီးယားတို့ကရပ်လိုက်တဲ့အတွက်ဒေတာရင်းအရေးပေါ်အခြေအနေလိုအပ်လာရင်တပ်ဖွဲ့တွေအစင်းသင့်ဖြစ်မှုအပေါ်ထိခိုက်မှာစိုးရိမ်တယ်လို့အခဲကတ်တချို့ကပြောကြပါဗျ။
တရုတ်ဟော်ဝေးနည်းပညာကုမ္ပဏီကြီးရဲ့ဘန်နာအီချီခဲမဝမ်ဂျိုးကကနေဒါအစိုးရနယ်စပ်လုံခြုံရေးဌာနနဲ့ကနေဒါရဲတပ်ဖွဲ့ကိုမာရွေဖန်စီထိမ့်သိမ်းမှုကိုပိုင်ခွင့်ရေးချိုးဖောက်မှုတွေအတွက်တရားစွဲဆိုလိုက်ပါတယ်။အမေရိကန်ကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖောက်ဖျက်ကြောင်းအမေရိကန်ရဲ့စွပ်စွဲချက်ကြောင့်ပြီးခဲ့တဲ့ဇန်နဝါရီလကမန်ဝမ်ဂျူးဟာကနေဒါနိုင်ငံမှာလေရင်ပြောင်းစီးဖို့လုပ်နေစဉ်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူကိုမဖမ်းဆီးခင်နိုင်ငံပေါင်းများစွာကြာအောင်စစ်ဆေးမြင်မြန်ခဲ့တယ်လို့မန်ဝမ်ဂျူးရဲ့ရှေ့နေတွေကပြောပါတယ်။မန်ဝမ်ဂျူးကိုတရားခံလွှဲပြောင်းပေးကြားနာပွဲဗန်ကူးဗားတရားရုံးမှာထွက်ဆိုဖို့မတ်လ6ရက်နေ့သတ်မှတ်ထားတဲ့အကြောင်းကနေဒါတရားရေးဌာနကတောက်ချနေမှာကြေညာခဲ့ပါတယ်ခင်ဗျာ။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မော်နဲ့ကိုရန်နိုင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေစက်တိုက်နားဆင်ရပါမယ်။မြန်မာနိုင်ငံတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေအတွင်းကလုပ်ငန်းဆောင်ရွက်ချက်တွေကိုလေ့လာဆန်းစစ်ထားတဲ့အစီရင်ခံစာတစ်စောင်ကိုဒီကနေ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကထုတ်ပြန်လိုက်ပါတယ်။တက်တန်းနှုသေးတဲ့မြန်မာလွှတ်တော်အသီးသီးကလုပ်ငန်းဆောင်တာတွေတိုးတက်ကောင်းမွန်လာဖို့ဒီအစီရင်ခံစာထဲမှာဘာတွေကိုထောက်ပြအကြံပြုထားပါသလဲ။အစီရင်ခံစာနဲ့ပတ်သက်တဲ့တုံ့ပြန်ချက်တွေကရောဘယ်လိုရှိပါသလဲ။ဒီကနေ့အစီရင်ခံစာမိတ်ဆက်အခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့မခင်ဖြူထွေးကအပြည့်အစုံပြောပြပေးမှာပါရှင်။
မြန်မာနိုင်ငံအတွင်းကတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အသီးသီးမှာလုပ်ငန်းတွေကိုဘယ်လိုအကောင်အထည်ဖော်ဆောင်နေသလဲ။လွှတ်တော်နဲ့အစိုးရကြားမှာဘယ်လိုအပြန်အလှန်ဆက်သွယ်ဆောင်ရွက်ကြသလဲ။နောက်လွှတ်တော်ကိုယ်စားလှယ်တွေရဲ့အခမ်းကဏ္ဍကဘာတွေလဲစသဖြင့်လွှတ်တော်တွင်လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တိုင်းနယ်ပြည်နယ်လွှတ်တော်အချို့ကအခြေအနေတွေကိုစမ်းစစ်လေ့လာပြီးအခုအစဉ်ခံစာကိုထုတ်ပြန်လိုက်တာပါ။ဒီကနေ့အစီအစဉ်ခံစာထုတ်ပြန်တာနဲ့ပတ်သက်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ပီတာဘက်ချလာကအခုလိုပြောပါရစေ။
To date, there has been no deal. တို့ရဲ့ဆောင်ရွက်ချက်တွေတိုးတက်ကောင်းမွန်လာအောင်ဘယ်လိုဆောင်ရွက်သင့်တယ်ဆိုတာမျိုးတေချာလေ့လာဆန်းစစ်ထားတဲ့အစီရင်ခံစာမျိုးမရှိသေးပါဘူး။ဒါကြောင့်လဲဒီအစီရင်ခံစာကိုလုတ်ဖြစ်တာပါ။ဒီမိုကရေစီနီးကျအနာဂတ်မြန်မာနိုင်ငံမှာလွှတ်တော်ရဲ့ဆောင်ရွက်ချက်တွေပို့ပြီးတော့တိုးတက်ကောင်းမွန်လာအောင်ဘာတွေဆောင်ရွက်နိုင်မလဲဆိုတာတွေကိုအကြံပြုနိုင်ဖို့အတွက်ပဲဖြစ်ပါတယ်။
မြန်မာနိုင်ငံရဲ့အနာဂတ်အုပ်ချုပ်ရေးစနစ်ပိုမိုကောင်းမွန်လာဖို့မှာလွှတ်တော်ရဲ့အခမ်းအနားကအရေးကြီးပါတယ်။လွှတ်တော်ရေးဖွံ့ဖြိုးတိုးတက်လာတာကနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးဖြောင်းရေးအတွက်အရေးပါတဲ့အောင်မြင်မှုဖြစ်တာကြောင့်လက်ရှိမြန်မာလွှတ်တော်ရဲ့လုပ်ငန်းဆောင်တာတွေတိုးတက်ကောင်းမွန်လာစေဖို့မှာအခုအစီရင်ခံစာကအထောက်အကူပေးနိုင်ဖို့မျှော်လင့်တယ်လို့အစီရင်ခံစာအတွက်အဓိကဦးဆောင်သုတေသနလုပ်ခဲ့သူကနေဒါလွှတ်တော်အမတ်ဟောင်းလည်းဖြစ်ဝန်ကြီးဟောင်းတဦးလည်းဖြစ်တဲ့ Carl Deferia ကပြောပါရစေ
။ဒီအစီရင်ခံစာရဲ့အရေးပါမှုကတော့လွှတ်တော်အသီးသီးကလက်ရှိဆောင်ရွက်ချက်တွေကောင်းမွန်တဲ့အလေးအထားတွေကိုလေ့လာဆန်းစစ်တာဖြစ်လို့ကျွန်တော်တို့ရဲ့အခုလေ့လာမှုထဲမှာမပါတဲ့လွှတ်တော်တွေအနေနဲ့လည်းဒီအစီရင်ခံစာကိုဖတ်ပြီးသူတို့လွှတ်တော်တွေအတွင်းမှာအလားတူဘယ်လိုကျင့်သုံးမှုတွေရှိတယ်ဒီလေ့ထတွေကတော့ပိုကောင်းတယ်ဥပမာရှမ်းပြည်လွှတ်တော်ကတော့ဒီလိုပုံစံရှိတယ်တနင်္သာရီလွှတ်တော်မှာဘယ်လိုရှိတယ်ဒီဟာကိုတော့သဘောကျတယ်စသဖြင့်လေ့လာပြီးကောင်းမွန်တဲ့အလေးကျင့်တွေကိုမျှဝေနိုင်ပါတယ်
UNDP ရဲ့အစီရင်ခံစာနဲ့ပတ်သက်လို့လွှတ်တော်မှတ်တချို့ကတော့အားရကျေနပ်မှုမရှိကြောင်းပြောပါတယ်ဒီအစီရင်ခံစာဟာလွှတ်တော်အသီးသီးကအခြေအနေတွေကိုအပြည့်အဝထင်ရှားမှုမရှိသလိုပြင်ဆင်ဖို့လိုအပ်တဲ့အချက်တွေကိုထည့်သွင်းထောက်ပြတာလည်းမတွေ့ရဘူးလို့ရှမ်းပြည်နယ်တာချီလိမ်မဲဆန္ဒနယ်အမတ်နဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးခမောင်တင်ကပြောပါတယ
်ကျွန်တော်ပြောချင်တဲ့ဟိုဘောတကယ် main point တွေကကြံခဲ့နေရပါဘောနော်ကြံခဲ့တဲ့ဟာပေါ်မှာသူတို့ဘလို့ထပ်ပြီးဖြည့်ဆွတ်မလဲဆိုတာကျွန်တော်တို့နည်းနည်းစောင့်ကြည့်အောင်ပေါ့
ဒီကနေ့ထုတ်ပြန်တဲ့ UNDP အစီရင်ခံစာထဲမှာအကြံပြုချက်ပေါင်း38ချက်ပါဝင်ပါတယ် ရေပြောဆန်တဲ့အကြံပြုချက်တွေဖြစ်ပေမဲ့လို့လွတ်တော်ရဲ့အရေးအသွေးတိုးတက်မြင့်မားလာအောင်ဆောင်ရွက်နိုင်တဲ့အကြံပြုချက်တွေပါဝင်တဲ့အကြောင်းညီမြချင်းမြန်မာလူခွင့်ရေးအဖွဲ့ကိုတည်ထောင်သူလက်ရှိဦးဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ
်။နိုင်ငံရေးရာ sensitive ဖြစ်တဲ့အကြံပြုချက်တွေတော့မပါဘူး။အတိကကလွှတ်တော်ရဲ့အခမ်းအကဏ္ဍဖြစ်တဲ့ဥပဒေပြုရေးနောက်ကအစိုးရကိုပြန်လည်ပြီးတော့ထိန်းချုပ်ရေးပြီးလို့ရှိရင်လွှတ်တော်ကိုယ်စားလှယ်တွေရဲ့အရေးသွေးတိုးတက်ရေးအတွက်အကြံပြုတာဖြစ်တဲ့အတွက်ဟိုရေပူရတော့ဆန်တယ်ဒါပေမဲ့လက်ရှိဖြစ်နေတာကျွန်တော်တိုက်ပြီးရင်လွှတ်တော်မှာကအဲ့လိုရေပူရလိုအပ်ချက်တော်မှကောင်းကောင်းမွန်မွန်သွားနိုင်တဲ့အနေအထားမျိုးဖြစ်နေဒီယာဒုတာဝတိမရှင်းလင်းတာတွေဥပဒေတွေကတစ်ခါတလေဒီပြည်တော်စုလွှတ်တော်နဲ့ပြည်နယ်တိုင်းဒေသကြီးလွှတ်တော်တွေကြားထဲမှာထပ်နေတာတွေကွာဟနေတာရှိတဲ့အတွက်အဲ့ဒါလေးတွေထောက်ပြထားတာဖြစ်တယ်
။စာမျက်နှာ60ကျော်ပါဝင်တဲ့ UNDP ရဲ့အစင်ကစားထဲမှာအထူးအဖြစ်နိုင်ငံတကာမှာလက်ခံကျင့်သုံးနေတဲ့အုပ်ချုပ်မှုစနစ်တွေနဲ့နှိုင်းယှဉ်ပြီးတော့တပ်တန်းနှုနယ်သေးတဲ့မြန်မာလွှတ်တော်အတွင်ဘယ်လိုအလားတူစနစ်တွေကိုကျင့်သုံးဆောင်ရွက်သွားနိုင်မလဲ။ပိုပြီးတော့ကောင်းမွန်တဲ့လွှတ်တော်တွေဖြစ်လာဖို့ဘာတွေဆောင်ရွက်နိုင်မလဲဆိုတာတွေကိုအကြံပြုထားတာပါ။ဒီအကြံပြုချက်တွေကိုလွှတ်တော်တွေအနေနဲ့လက်တွေ့ကြကြလိုက်ပါဆောင်ရွက်နိုင်မလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်ရှင်
။မခင်ပြူထွေးပြောပြခဲ့တာပါရှင်။အခုရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲရှောင်ဒေသခံတွေရဲ့အခက်အခဲတွေကိုလည်းကြည့်ကြရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းနံတူမြို့နယ်အတွင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်မန်လီရွာဒေသခံတွေကွန်ဆန်လက်ရွာကိုတိတ်ရှောင်ချိန်မှာအနည်းဆုံးရွာသား12ဦးပျောက်ဆုံးနေပါတယ်။မလတ်တရက်နေ့ကစတင်ပျောက်ဆုံးနေတဲ့ရွာသားတွေရဲ့အကြောင်းအခုချိန်ထိသတင်းအစအနမရသေးတာကြောင့်မန်လီရွာသားတွေကမြို့နယ်အာဏာပိုင်တွေကိုအကြောင်းကြားထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့နမ်တူမြို့နယ်မှာ February 26ရက်နေ့ကစပြီးတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ရာကဒီလတရက်နေ့မှာတော့မန်လီရွာသားတွေဟာတီဘောမြို့နယ်ဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။ဒီလိုတင်းဆောင်စင်မှာအ ਨੇ ဆုံးရွာသား10ယောက်ပျောက်ဆုံးနေကြောင်းမန်လီရွာကရွာသားတွေကိုကားရီနဲ့တွားရောက်ခေါ်ယူခဲ့တဲ့တီဘောမျိုးကနေစည်းမချပရိုက်တာအဖွဲ့ကကိုမျိုးကပြောပါတယ
်မန်လီရွာသားတွေပါပဲသူတို့ကဖြစ်တဲ့နေ့မှာကျွန်တော်တို့ဒီခွန်ဆန်လေးကိုစင်လာကြတာဟုတ်နော်မိုးဒီခွန်ဆန်လေးစင်လာတော့အဲ့မှာရွာမှာကရွာသားနှောက်ကြံတယ်မဟုတ်လားရွာသားမျိုးကလည်းပျောက်နေတယ်ဒီခွန်ဆန်လေးရွာကိုသူကရွှေ့ရတာဟုတ်နော်ဖေးနဲ့အဲ့မှာရွာသားရှေ့ကလည်းပျောက်နေတာပေါ့နော်သူတို့ကားနဲ့အခုလောလောဆယ်ကတော့ဗာဇင်းမှတော့မရသေးဘူးပါနော်သူကစိတ်ချောင်းရင်းနဲ့ဟိုသွားလာရင်းနဲ့ပျောက်နေတာဆိုတော့ဟိုဘာမှအတိအကျကျွန်တော်တို့ကမသိရဘူးလေနော
်မန်လီရွာသားတဦးကတော့နောက်ဆုံးစီးရင်အရာပျောက်ဆုံးသူ11ယောက်ရှိကြောင်းပြောပါတယ
်မန်လီရွာသားဆိုရင်10ယောက်ပေါ့ဗျာပျောက်နေခင်ဗျအာဒီမိနစ်မိနစ်မှာ11ယောက်ကမသိဘူးပြင်နေရမှမသိဆို11ယောက်ပြန်ပြန်ခင်ဗျအဲ့ဒီတော့ကြည့်မယ်ဆိုလေတက်သွားကြွားလည်းမရဘူးဒီလိုလည်းပြန်မလာဘူးဆိုအဲ့ကလေးကဘယ်နာပျောက်မှာကိုမကြည့်တော့ဒီစီပီဆောင်ဆန်းနေရများတော့ဟိုခုနကရွှေရတင်များရွှေလိုက်တော့လူတွေကမစုနိုင်အောင်တော့ဒီသုံးရမြောက်မှာတော့အဲ့ရမှာပျောက်တာဟိုဖွက်မီးတော့လဲဒီဖွက်မီးတော့လဲ CUS ပျောက်ရတော့၁၀ရက်နေ့ကစပေါ့ဗျာ၁၀ရက်နေ့သုံးလပိုင်းပေါ့ဗျာမန်လီစီရတယ်ပဲဒါပေမဲ့တချို့ကတော့ရွာခံပေါ့တချို့ကတော့ဟိုအလုတ်သမားလာလုပ်တယ်အဲ့ရပေါ့ဗျာ
လောလောဆယ်မှာရွာသားတွေပျောက်ဆုံးတာနဲ့ပတ်သက်ပြီးနမ်တူမြို့နယ်အုတ်ချုပ်ရည်မှုယုံနဲ့တီဘောမြို့နယ်အုတ်ချုပ်ရည်မှုယုံကိုအကြောင်းကြားထားကြောင်းပြောပါတယ်။လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာ SSPP ရှမ်းနဲ့ TNLA တအမ်းပလောင်ပူပေါင်းမဟာမိတ်တပ်ဖွဲ့တွေနဲ့ RCSS ရှမ်းတပ်ဖွဲ့အကြားမှဖြစ်ပွားနေတာဖြစ်ပါတယ်။ TNLA တအမ်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကရွာသားတွေပျောက်ဆုံးတာနဲ့ပတ်သက်လို့အခုလိုပြောပါတယ်။
ပြောဆုံးတာကတော့ဒီတောက်လျှောက်မှာဖြစ်တယ်ပေါ့နော်။ဒါဆိုအဲဆိုဝင်လာပြီးနောက်ပိုင်းတို့ဝင်လာတဲ့ data တွေအခုသူဖြစ်ဒီမှလူမျိုးနဲ့ပြီးခင်းနေတဲ့တော့လေးပြောက်တယ်ဒါပေမဲ့တရင်းမီဒီယာပေါ့မရောက်တာရှိတယ်ပေါ့နော်။ဒီပြောဆုံးမှုကလည်းပတ်တယ်လို့ကျွန်တော်လည်းဒီ SSB ကတော့မဟုတ်ဘူး။အဲ့ဟာတော့ပြောလို့ရတယ်ပေါ့နော်။ဒီပြောဆုံးမှုအတိအစကတော့ကျွန်တော်လည်းလက်ကြည့်နေတယ
်။နမ်တူမျိုးနဲ့အတွင်းမှာတရက်နေ့နောက်ပိုင်းမှာတော့တိုက်ပွဲတွေညင်သက်နေကြောင်းလည်းပြောပါတယ်။RCSS ချန်တပ်ဖွဲ့ဘက်ကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွင်ဒီရက်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသား1600လောက်ဟာတီဘောမျိုးနယ်ကစစ်ရှောင်စခန်း5ခုမှာခိုးလုံနေရပြီးပရိတ်တအဖွဲ့စည်းတွေနဲ့တဦးချင်းစေနာရှင်တွေကဝေါ်ဝင်းကူညီထောက်ပံ့ထားပါတယ်။မျိုးနယ်ကျန်းမာရေးဌာနကလည်းကျန်းမာရေးအတွက်ကူညီဆောင်လျှောက်တာတွေဆောင်ရွက်နေပါတယ်။
ကိုမိုးစောပြောပြခဲ့တာပါရှင်အခုတနင်္လာရီတိုင်းအတွင်းအဂရီလိုက်စားမှုတိုက်ဖြတ်ရေးဆောင်ရွက်ချက်အခြေအနေတွေဘယ်လိုရောက်နေဖြစ်နေပြီလဲဆိုတာအလှည့်ပေးပါရစေရှင် အဂရိလိုက်စားမှုဆွဲချက်တွေနဲ့တိုင်ကြားခံထားရတဲ့တနင်္သာရီတိုင်းဝင်ကြီးချုပ်နဲ့အစိုးရအဖွဲ့ကိုအဂရိတိုက်ဖြတ်ရေးကော်မရှင်ကစစ်ဆေးနေတာတလားရှိနေပါပြီ။ဒါပေမဲ့တိကျတဲ့ဆုံးဖြတ်ချက်တွေထွက်မလာသေးတဲ့အပေါ်ပြည်သူတွေကအမလို့အမရဖြစ်နေတဲ့အကြောင်းတနင်္သာရီတိုင်းလွှတ်တော်ဥက္ကဋ္ဌကပြောပါတယ်။တနင်္သာရီတိုင်းလွှတ်တော်ဥက္ကဋ္ဌဦးခင်မောင်အေးကို VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမကဆက်သွယ်မေးမြန်းထားပါတယ်ရှင်။
တနင်္လာရီတိုင်းမှာပေါ့နော်ဒီအစိုးရအထံဝန်ပေါ့နော်အချက်60ပါတဲ့ညွှန်ကြားချက်တွေပေါ့သမရယုံဝပေးဖို့လေလို့ကြားလို့ပါရှင်အဲ့ဒါတမညာဟုတ်ပါသလားလို့
ပိုးလိုက်လို့ကျွန်တော်တို့ကြားတယ်ဒီလိုလုပ်တော့ဘိုင်းမှာမပါဘူ
းအစိုးရဘိုင်းကိုပဲပေါ့ပြောတာပေါ့
ဟုတ်ကဲ့ကနအစိုးရဘိုင်းနဲ့ပြောတာဟုတ
်ကဲ့အခုအဲ့တော့ပေါ့နော်ဒီတနင်္လာရီတိုင်းအတွင်းကပေါ့နော်ဒီအဂရိလိုက်စားမှုတိုက်ချဲ့ရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီကော်မရှင်ကနေပြီးတော့ဝန်ကြီးချုပ်နဲ့ဒီသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုလည်းစစ်ဆေးနေတယ်ဆိုတာဟုတ်လားရှင်
အော်ဒါတော့ဆက်ပြီးလို့
ဟုတ်အဲ့ဒီအောင်ကြာပြီလားရှင်စစ်တာလေ
အခုတလောက်လောက်တော့ရှိပြီဆေးတော့ဆင်းနေတယ်ဆရာတော်ပြီ
ဆိုတော့ဒီလွတ်တော်ဘက်ကအမြင်ရောဘယ်လိုများရှိလဲရှင်ဒီအစိုးရဘက်ကအလိုဒီလိုမျိုးအဂရိလာစားမှုဒီရှိတယ်လို့ရောယူဆရလားရှင
်ဟုတ်ဒါတော့ကျွန်တော်တို့ကတော့ဟိုအဂရိချစ်တဲ့မှာဖြစ်တယ်တော့အဂရိတက်ကြီးကော်မရှင်လောက်တာမှာဟာပဲလေအဲကျွန်တော်လွတ်တော်ကတော့သူကိစ္စကြီးမှာကျွန်တော်တိကျတာတော့ဒါရိုက်တာတွေရှိတဲ့ဆိုတော့အထောက်ထားရတော့ကျွန်တော်တို့ပြောတယ်ပြောတယ်ကွာ။ဒါတို့တော့တိထားတယ်ပေါ့နော်။အဲ့နဲ့ပတ်သက်တော့တိထားတဲ့အကြောင်းတွေဒါတွေပဲလို့ကျွန်တော်တို့ဒီလိုရဲ့လက်တော့ကန်းကန်လာတော့အဲ့လိုပဲပြောထားတယ်ကွာ
။ဟုတ်ကဲ့။
ဒါနဲ့အာမေရိကန်မြန်မာပြည်သူတော်ကအဲ့ဒီကော်မရှင်ကလုတ်တာပြီးတော့ပြင်းပြပြီးတော့မှအပြေချာမယ်ကိစ္စလေး။ကျွန်တော်တို့လည်းတော့ဒီဆုတ်ကြက်ပဲပြေးတော့မရဘူးကွာ။ဟုတ်ကဲ့
ဆိုတော့အခုတော့တလကျော်လောက်ရှိပြီပေါ့စစ်ဆေးနေတာပေါ့နော
်ဟုတ်ကဲ့တလလောက်ရှိပြီဆို
အဲ့ဒီမှာရှိတဲ့ကုမ္ပဏီတွေကလည်းတို့ရောဒီလိုဖြစ်ပါတယ်ပါညာဆိုအဲ့လိုမျိုးတွေတရားဝင်နေပေါ့နော်ဘယ်လောက်ပြန်ရောပါမယ်ဆိုတဲ့ဟာမျိုးတွေအဲ့လိုမျိုးတွေလည်းထွက်တယ်အဲ့ဒါတွေရောဟုတ်လားရှင
်အဲ့တော့မဟုတ်ဘူးဖြစ်နေတယ်ကျွန်တော်ဖြစ်နေလေအဲ့ဒါတော့မဟုတ်ဘူးဖြစ်နေ
အော်
ကျွန်တော်ဖြစ်တယ်ပေါ့နော်အဲ့ဒါမဟုတ်ဘူးလို့ဖြစ်နေ
တယ်ဒီတိုင်းတိုင်ကြားတဲ့ဟာမှာဆိုပြည်သူတွေကပဲတိုင်ကြားကြတာဘယ်လောက်လောက်တိုင်ကြားလဲရှင
်အဲ့ဒီမှာများတယ်ကအဲ့တော့လေအဲ့ဒီမှာဗိမာရောကောပမာရောညာရကဒွေမော်တော့နည်းနည်းနည်းတယ
်ဆိုတော့ဒီဆိုရင်ဒီသမရယုံကနေပြီးတော့တင်းနေတာရေဆိုရအဆိုရကိုဒါအက်ရှင်ယူမဲ့သဘောမျိုးတော့ရှိပါရှင
့်အဲ့ဒါလည်းကျွန်တော်ပြောတော့ပြောတာခဲတယ်ကအဲ့ဒါစနေလို့လဲမပါတဲ့ဘူးဒီစာကြီးပေါ်နဲ့ပါချရပါနော်အဲ့ဒီလိုမျိုးကွန်မရှင်လည်းပဲပါချရပါနော်ဒီသင်္ကြန်စီကနေပေါ့ဆိုတော့တော်နေခင်ပါ
ဟုတ်ကဲ့ကော်မရှင်ကဆစ်ဆေးနေတဲ့ပုံမှာပြည်သူတွေကဟိုပါပေါ့အဲ့အတော်အတွင်းမှာရောပြည်သူတွေကဟိုထပ်ပြီးတော့တိုင်ကြတာလို့ကြည်ရတဲ့နဲ့ကိုရှိလာသူတို့ကတော့ပြည်သူတွေဘက်ကဘယ်လိုတုံ့ပြန်မှုတွေရှိလဲပြည်သူလွတ်တော်ကိုယ်စားလှယ်တွေနေနဲ့ဘယ်လိုကြားမလဲ
ပြည်သူရောကိုရောနည်းနည်းအဲ့ဒီလက်ဆက်မှုကော်မရှင်ဆက်ပြီးတော့ကြာနေတဲ့အတွက်တော့နည်းနည်းတော့ခေတ်ထဲမှာတမျိုးတော့ပြင်လာတယ်ကြာနေတာကိုတလားလားကြောက်ပြီးဆိုတယ်လေခေတ်ထဲမှာတမျိုးပြင်နေတာကနော်အဲ့ဒါကတော့အမလို့အမရပြင်နေတာပါပဲ
ကျေးဇူးအများကြီးတင်ပါတယ်နော်
ရရှိမှခင်ရန်ကုန်မြို့တော်စီပင်တာယာရေးကော်မတီအစစ်စစ်ရွေးကောက်ပွဲတွေကိုမတ်လ31ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အများပြည်သူသိထားသင့်တဲ့အချက်တွေနဲ့စီပင်ရွေးကောက်ပွဲဟာဘလောက်အရေးပါသလဲဘလောက်လုပ်ပိုင်ခွင့်ရှိတဲ့နေရာဖြစ်သလဲဒါတွေကိုလာမယ့်အင်္ဂါနေ့ညပိုင်းဒက်လီလိုက်အစည်းအဝေးမှာဆွေးနွေးဖို့ရှိပါတယ်။ပအဝင်ဆွေးနွေးမြင်းများလူတဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်လီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။တမောင်းဟုတ်ကိုဆွနွေးမင်းမြန်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွနွေးမင်းမြန်လူရဲ့တော်ရရှင်တွေကိုကြိုဆိုပါရခင်။
ဒါမဲ့အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုအမဲပြုံးနေရင်နှလုံးကျန်းမာရေးပိုကောင်းတဲ့အကြောင်းကျန်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနှာစင်ကြရမှာပါ။ကိုကာယလေးချိန်ခန်းလှုပ်တာကိုအလေးချိန်ပုံမှန်ရှိအောင်ထိန်းတာတွေကကျန်းမာရေးအတွက်အဓိကကြတယ်ဆိုပေမဲ့အမဲပြုံးနေရတဲ့လူတွေမှာနှလုံးကျန်းမာရေးပိုကောင်းတယ်ဆိုတာကိုအံ့ဩဖွယ်တွေ့ရှိရတဲ့အကြောင်းနှလုံးထုခုသမားတော်ကြီးတွေကအကြံပေးပါတယ်။ VOA သတင်းတောက် Carol Pearson ရဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါရှင်
။ Okay, 1 2 3 twirl.
ဓမ္မုံဆရာမ Kendra Martin ကခလေးတွေကိုပတ်ချလှဲကမ်းပြီး
ပြုံးနေကြဖို့ပြောရင်ဓာတ်ပုံရက်ယူပါတယ
် I tell people to fake laugh and they feel stupid doing it but the result is
ကျမကလူတွေကိုပြုံးပြပါရီးပြပါလို့ပြောတော့သူတို့ကဒါဥတောင်ကြောင့်လောက်ခိုင်းတာလို့ထင်ကြတယ်ဒါပေမဲ့သူတို့ကပြုံးရင်ရီးရင်နောက်ဆုံးတော့သူတို့ကိုယ်တိုင်လှဲ့လှဲ့လဲလဲပြုံးလာကြတာပ
ါသွားရီပေါ်အောင်ပြုံးတာတခိခိရန်နေတာကနှစ်လူပဲဓာတ်ပုံကောင်းတွေထွက်စေတယ်လို့နှလုံးကြမ်းမကြီးကိုကောင်းစေပါတယ်ဒေါက်တာအာနန်းချိုကလီကန်ဟာမီဇိုရီစေတက္ကသိုလ်ကနှလုံးအထုကုဆရာဝန်ကြီးဖြစ်ပါတယ
် When we smile the brain wiring gets altered the chemicals
ကျွန်တော်ပြုံးလိုက်တဲ့အခါမှာအုတ်နောက်ထဲမှာနိုးကြမှုဖြစ်လာပြီးဒီနိုးကြမှုကအကောင့်မြင်သဘောတွေပုံပြီးဖြစ်လာစေပါတယ
်လူတွေပြုံးတာဟာစိတ်ဖိစီးမှုကိုတွန်းလှန်တဲ့ပထမခြေလှမ်းဖြစ်ပါတယ်လို့နှလုံးဆိုင်ရာသမားတော်ကြီးဒေါက်တာချိုကလီကမ်ကပြောပါတယ်လူကစိတ်ဖိစီးမှုရှိလာတဲ့အခါသူ့ခန္ဓာကိုယ်ထဲကနေကော်တီဇောလို့အာဒရီယာလိုင်းလို့ဟော်မုန်းတွေကဒလဟောထုတ်ပါတယ်အာဒရီယာလိုင်းဟော်မုန်းကလူတစ်ယောက်ရဲ့နှလုံးခုန်နှုန်းမြန်စေတာသွေးတိုးတာတွေကိုဖြစ်စေတာပါကော်တီဇောကတော့မူလအဆင့်စိတ်ဖိစီးမှုဟော်မုန်းတစ်မျိုးဖြစ်ပြီးသွေးထဲမှာတကြားတက်ပိုတိုးစေပါတယ်အဲ့လိုဟော်မုန်းတွေတိုးလာခြင်းကကျန်းမာရေးအတွက်အန္တရာယ်များစေသလိုနှလုံးရောဂါဖြစ်ဖို့ပိုပြီးနီးစပ်လာစေပါတယ်။စိတ်ဖိစီးမှုကိုတက်တာစေဖို့လူတွေနီးလန်းရှာကြတဲ့အခါဆေးလိပ်တောက်မိတာမျိုးအလွန်အကျွံစားမိတာမျိုးအခြားတစ်ခုခုလောက်တာမျိုးကလူတွေရဲ့ကျန်းမာရေးကိုထိခိုက်စေပါတယ်။ဒေါက်တာချိုကလီကန်အကြံပြုတာကတော့
Once people smile they are relaxing. This relaxation directly lowers blood pressure.
လူတွေပြုံးလိုက်တဲ့အခါသူတို့မှာစိတ်သက်သာရာရစေပါတယ်။ဒီစိတ်သက်သာမှုကသွေးခုန်နှုတ်ကိုကျစေပြီးတော့သွေးထဲကသကြားဓာတ်ကိုထိညှိပေးပါတယ
်။သူကုသနေတဲ့ဝေဒနာရှင်တွေဟာတနာရီကိုအကျိန်20လောက်ပြုံးညတယ်လို့ဒေါက်တာချိုကလီကန်ကပြောပါတယ်။လူတွေကိုပြုံးခိုင်းတာကသူမရဲ့အလုပ်ကိုပါတိုးတက်မှုရစေတယ်လို့ဓာတ်ပုံဆရာမမာတင်ကပြောပါတယ
်။ Waking up in the morning with a smile on my face, it's going to put everybody in a better mood.
မနက်ခင်းနိုးလာတဲ့အခါပြုံးနေလိုက်ပါ။အဲ့လိုလုပ်တာကတခြားလူတွေကိုစိတ်ချမ်းသာစေပါတယ
်။တကယ်တော့လူတွေရဲ့အပြုံးကအချားလူတွေရဲ့စိတ်နှလုံးကြမ်းမာရေးအတွက်ပိုကောင်းကျိုးဖြစ်စေတယ်လို့ဆိုပါရယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောက်သတင်းလွှာသူယုံကြည်ရာစတဲ့အစီအစဉ်တွေကိုနှာစင်ရမှာပါ။လိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကနေနှာစင်နိုင်ပါတယ်ရှင်။အခုအင်ကာနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပါမယ်ရှင
်။အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အလဘားမားပြည်နယ်မှာတနင်္ဂနွေနေ့ကအင်အားဖြင့်လေဆင်နှမောင်းတိုက်ခတ်မှုကြောင့်23ယောက်ထက်မနည်းသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။ရာသီဥတုဆိုးဝါးနေချိန်မှာလေဆင်နှမောင်းနှစ်ခုထက်မနည်းတိုက်ခတ်ခဲ့တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။ပြင်းထန်တဲ့ရာသီဥတုအခြေအနေရင်ဆိုင်နေရတဲ့အရှေ့တောင်ပိုင်းပြည်နယ်တွေမှာဒီအယ်လဘားမား၊ဂျော်ဂျီယာ၊ဖလော်ရီဒါနဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တွေမှာဒီနေ့ကနေ့တုန်းက42မောင်းသတိပေးချက်တော်တော်များများကိုအမျိုးသားမိုးလေဝသဌာနကထုတ်ပြန်ခဲ့ရပါတယ်။ဆီးရီးယားနိုင်ငံတွေက IS စစ်သွေးကြွတွေနောက်ဆုံးခြေကုပ်ယူပြီးတော့ခုခံတိုက်ခိုက်နေတဲ့နေရာကိုထိုးစစ်ဆင်နေတာအခုဆိုရင်3ရက်မြောက်ရှိသွားပေမဲ့မသိနိုင်သေးပဲဖြစ်နေပါတယ်။အခုလိုကြန့်ကြာနေတာဟာအဲ့ဒီမှာနောက်ထပ်အရက်သားတွေရှိနေပြီးတော့ IS တွေကအရက်သားတွေကိုလူသားဒိုင်းတပွဲအသုံးပြုနေတာကြောင့်ဖြစ်တယ်လို့ American ကြောထောက်နောက်ခံပေးထားတဲ့ SDF တပ်ဖွဲ့တွေကပြောပါရယ်။ American ပြည်ထောင်စုမှာအင်ယူရိုနဲ့တရားရေးဌာနတာဝန်ရှိသူတွေအပါအဝင်သမ္မတ Donald Trump နဲ့ဆက်နွယ်နေသူအယောက်60နဲ့ပတ်သက်တဲ့အချက်အလက်တွေကိုအောက်လွှတ်တော်တရားရေးကော်မတီပါတောင်းဆိုဖို့စီစဉ်နေပါရယ်။2016သမ္မတရွေးကောက်ပွဲမှာရုရှားနဲ့ Trump စီးရင်တာဝန်ရှိသူတွေပူးပေါင်းကြံစည်ခဲ့မှုရှိမရှိတရားရေးဆိုင်ရာဆောင်ရွက်မှုတွေအပေါ်သမ္မတ Trump နှောက်ယှက်မှုရှိမရှိတို့ကိုလွှတ်တော်ဘက်ကစုံစမ်းနေတာဖြစ်ပါတယ်။တရုတ်ဝါဝေနီးပြည်ရာကုမ္ပဏီကြီးရဲ့ဗန်နာရေးအကြီးအကဲမန်ဝမ်ဂျိုကသူ့ကိုခိုင်ခိုင်မာမာတက်တည်မပြနိုင်မဲ့ဖမ်းဆီးမှုကိုပိုင်အခွင့်အရေးချိုးဖောက်မှုတွေအတွက်ကနေဒါအစိုးရနယ်စပ်လုံခြုံရေးဌာနနဲ့ကနေဒါရဲတပ်ဖွဲ့တို့ကိုတရားစွဲလိုက်ပါတယ်ရှင်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Patrick Day ဖြစ်ပါတယ်ရှင်။အခုကျွန်မတို့အသံလွှင့်နေတဲ့ Radio အစီအစဉ်ပြပချင်း Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VO ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VO ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။သောရရှင်များရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington.